ကိုဗစ်ကာယောဂါနဲ့ကြုံနေရချိန်မှာပဲမြန်မာနိုင်ငံမှာရှေ့လာတဲ့ကျင်းပမဲ့ရွေးကောက်ပွဲကို EU ဥရောပသမဂ္ဂအကဲခတ်အဖွဲ့ကအပြည့်အဝစောင့်ကြည့်အကဲခတ်နိုင်မှာမဟုတ်ကြောင်းပြောလိုက်ပါတယ်။ဒါပေမဲ့လည်းရွေးကောက်ပွဲလုပ်ငန်းစဉ်နဲ့ပတ်သက်လို့ဆန်းစစ်မှုအစီရင်ခံစာကိုတော့ပြည့်ပြည့်စုံစုံနဲ့ပူကောင်းတဲ့အကြံပြုချက်တွေလည်းထုတ်ပြန်သွားမယ်လို့ဆိုလိုက်ပါတယ်။ဒီရွေးကောက်ပွဲမတိုင်ခင်တလားလို့မှာပဲဥရောပသမဂ္ဂရဲ့ရွေးကောက်ပွဲဆိုင်ရာကျွမ်းကျင်သူအဖွဲ့EEM အနေနဲ့မြန်မာနိုင်ငံကိုရောက်လာပြီးရွေးကောက်ပွဲကော်မရှင်ပြောခွင့်ရဦးမြင့်နိုင်နဲ့အင်တာနက်ကနေဒီနေ့ဆွေးနွေးခဲ့တာအခုလိုထုတ်ပြန်လိုက်တာပါဒီဥရောပသမဂ္ဂရဲ့သတင်းထုတ်ပြန်ချက်ထဲမှာပဲအခု EEM ရွေးကောက်ပွဲကျွမ်းကျင်သူအဖွဲ့ကိုအတွေ့အကြုံပြေဝတဲ့ကျွမ်းကျင်သူ၄ဦးနဲ့ဖွဲ့စည်းခဲ့ပြီးကိုဗစ်ကန့်သတ်ချက်တွေကြားကဆက်ကျင်းပါမယ်မြန်မာဒီမိုကရေစီရွေးကောက်ပွဲအတွက်ပံ့ပိုးပေးဖို့ဖြစ်တယ်လို့ဆိုပါတယ်ဒီရွေးကောက်ပွဲကျွမ်းကျင်သူအဖွဲ့အနေနဲ့ရွေးကောက်ပွဲဆိုင်ရာနိုင်ငံရေးနောက်ခံအခြေအနေမူပေါင်းစီမံအုပ်ချုပ်မှုလုပ်ငန်းစဉ်အစဉ်အဆက်စတာတွေအပြင်သတင်းမီဒီယာနဲ့လူမှုမီဒီယာအခြေအနေတွေကိုလည်းစောင့်ကြည့်အကဲဖြတ်သွားမယ်လို့ဆိုပါတယ်ခင်ဗျ